ရခိုင်မြောက်ပိုင်းကအေးအေးနဲ့စစ်ကောင်စီကြားစစ်ရေးပြိပခအတွင်းရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေနဲ့အပြန်အလှန်ပြစ်တင်နေပါတယ်တိုက်ပွဲကာလအတွင်းရိုဟင်ဂျာတွေအပေါ်အေအေအာရခတ်တပ်တော်ကကျူးလွန်မှုတွေရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေစုပြီးထုတ်ပြန်ခဲ့ကြသလိုဒီအပေါ်မှာအေအေဘက်ကရောတခြားအဖွဲ့အစည်းတွေကပါတံပြန်ကန့်ကွက်နေကြပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုတော့ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင
်ရခိုင်မြောက်ပိုင်းရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါ်လာရေးအင်အားစုတချို့နဲ့အရက်ဖက်အဖွဲ့အစည်း195ဘွဲ့ရဲ့ပူးတွဲထုတ်ပြန်ချက်ကိုကန့်ကွက်တယ်ဆိုပြီးဂျပန်ရောက်တိုင်းရင်းသားအရက်ဖက်အဖွဲ့အစည်း10ခုကတနေ့ကထုတ်ပြန်ပါတယ်။တော်လိုင်းအင်အားစုတချို့ပါဝင်တဲ့အဖွဲ့အစည်း195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာမြေပြင်ပကတိအခြေအနေကိုတည်တည်ကြာကြာတိတိကြကြလေ့လာစုံစမ်းထားတာမရှိသလိုအခြေအမြင့်မရှိတဲ့သတင်းအချက်အလက်တွေဖြစ်တယ်ဆိုပြီးဂျပန်ရောက်အရက်ဖက်အဖွဲ့အစည်း10ဘွဲ့ကပြောပါတယ်။AA အာရခတ်တပ်တော်ရဲ့ထုတ်ပြန်ချက်မှာလဲအပွဲအစည်းပေါင်း195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာမြေပြင်ပကတိအခြေအနေနဲ့ကွဲလဲနေတာကြောင့်ကန့်ကွက်ကြောင်းထုတ်ပြန်တယ်လို့အခုထုတ်ပြန်ချက်မှာပါဝင်တဲ့အပွဲအစည်းတွေနဲ့တာဝန်ခံတွေကိုမှတ်သားထားတယ်လို့ဆိုထားပါတယ်။ AA ဘက်ကအခုလိုထုတ်ပြန်ချက်ဟာဖြည့်ရှင်းမှုထက်ချိန်ချောင်းမှုအသွင်ပိုဆောင်တယ်လို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့မတ်တင်စာရှင်လဲကြီးကပြောပါတယ်
။ဒီဖြည့်ရတစ်ခုကိုကျွန်တော်ကြည့်မယ်ဆိုရင်ဆွဆွဲချက်တွေရှိလာတဲ့ဆိုရင်ကျွလွန်လဲဆိုပြီးဆွဆွဲခံရတဲ့အစုအဖွဲ့အနေနဲ့ပေါ့နော်ဒီဖြစ်ရကိုရှင်းရှင်းလင်းလင်းဖြစ်ဖို့စုံစမ်းစစ်ဆေးလုပ်တာတွေလုပ်ပေးရတယ်ပေါ့နော်အခုလောဆယ်ကျွန်တော်တို့ဒီကြီးညာချက်တွေကြည့်မယ်ဆိုရင်ဒီကတွေ့ရတော့စုံစမ်းစစ်ဆေးပေးပါအခုသတင်းတွေကြားနေရတယ်ဒီလိုမဖြစ်ဖို့ကာဝယ်ပေးပါဆိုတဲ့အနေအထားပြောတာပေါ့နော်ဒီပြောဆိုမှုဒီထုတ်ပြန်ချက်ပေါ်မှာပြင်းထန်စွာတုံ့ပြန်တာတွေမြင်ရတယ်ပေါ့အထူးသဖြင့်ဒီ American Army ကနေမှထုတ်ပြန်တဲ့ဒီအစုအဖွဲ့တွေရဲ့အဖွဲ့အစည်းတွေနဲ့တာဝန်ခံတွေကိုမှတ်သားထားတယ်ဆိုတာမျိုးတွေဒီလိုမျိုးချင်းချောက်တဲ့အတုံးနှုံးတွေထည့်လာတာကကျွန်တော်တော်လိုင်းရဲ့အတော်လေးကိုစုပ်ယုပ်စေတယ်ဘာဖြစ်လဲဆိုလက်နက်ကင်ထားတဲ့အစုအဖွဲ့အနေနဲ့ရတားအစုအဖွဲ့တွေကိုအခုလိုချင်းချောက်တာကကျွန်တော်ဒီမိုကရေစီနဲ့စံနှုန်းနဲ့ဆန့်ကျင်တယ်ပေါ့နော်ဆန့်ကျင်တဲ့ဒါအာဏာရှင်အစုအဖွဲ့တွေပဲလုပ်တဲ့လုပ်ရက်တွေဖြစ်ပါတယ
်ရခိုင်ပြည်နယ်လိုလူမျိုးဘာသာရေးပဋိပက္ခတွေဖြစ်တတ်လေရှိတဲ့ဒေသမှာဥဆောင်မဲ့အဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံရေးအရာသဘောထားကြီးဖို့လိုအပ်ကြောင်းလဲသူကထောက်ပြပြောဆိုပါတယ်ရခိုင်ရေးလေလာသုံးသပ်သူရခိုင်ဒေသလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့အရက်ဖက်အဖွဲ့195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာတော်လန်ရေးပြင်းထန်နေချိန်မှာအေအေကိုနောက်ဆက်ဖိအားပေးဖို့ရည်ရွယ်တယ်လို့ယူဆကြောင်းပြောပါတယ်
အဲ့တော့ဒီမီဒီယာရှင်တွေကသူတို့ကြီးညာချက်နဲ့တကက်ကိုလွှဲနေတယ်တိတိကျကျဖြစ်ဖို့အရှင်ကသူတို့ကမလုံတော့ဘူးပြီးတော့အဲ့ဒီအဖွဲ့အစည်းတွေဆိုတာလည်းအရှိုးအ၄၅ရောက်ပဲရှိတယ်၁၉ရောက်ပဲရှိတယ်အဲ့လိုအဖွဲ့အစည်းတွေနာမည်လောက်ရှိပြီးတော့လက်တွေ့မြေပြင်မှာဘာမှမလုပ်နိုင်တဲ့အဖွဲ့အစည်းတွေပေါ့ကြီးညာချက်ထုတ်ဖို့လောက်ပဲတခါတခါဝိုင်းရံတဲ့အဖွဲ့အစည်းတွေဒါမျိုးကအဖွဲ့အစည်းတစ်ခုသူတို့မှာရှိတဲ့အဖွဲ့အစည်းတစ်ခုရဲ့အောက်မှာကိုခွဲတွေကိုပွားတွေလည်းဖြစ်နိုင်တာပေါ့အဲကြောင့်ဒီကအရေးကျတဲ့ပိုင်းနဲ့အဲဒါကျင်းချက်ထုတ်တဲ့မှာဟောတူခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာလည်းသူတို့အရှုပ်အဖွဲ့စီတွေလည်းဒီကျင်းချက်ကနှုတ်ထွက်ပြီးတော့ပြည်သူစုကိုတောင်းပန်လာတယ်ဖြစ်ခဲ့တယ်။ဒါအောင်ရှင်ပြောရရင်တော့ဒီကျင်းချက်ဟာ ULDA ကိုတော်လိုက်ပြီးသနာတိုက်ခိုက်နေရတဲ့အချိန်မှာအနောက်ရှေ့ပြေးဖို့ဖိအားပေးဖို့အတွက်နိုင်ငံရေးရည်ရွယ်ချက်ရှိနေခွင့်ပြပြီးတော့ထုတ်လုပ်ခဲ့ပြီးထုတ်ခဲ့တဲ့ကျင်းချက်ပဲဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်ချက်ပါတယ်
။လက်ရှိမှာတော့ဘူးတီတောင်တစ်မျိုးလုံးကို AA ကသိမ်းပိုက်ထားပြီးမွတ်စလင်စစ်ပြေးဒုက္ခသည်တွေကိုအာရခတပ်တော်ကလူသားချင်းစာနာမှုအကူအညီပေးစောင့်ရှောက်ထားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်စခန်းတချို့ရှိနေသေးတဲ့မောင်းတော်မြို့နယ်ကိုလည်းအေအေကဝိုင်းဝန်းပိတ်ဆို့ထားတယ်လို့ဥဖေတန်းကပြောပါတယ်
။ဒီနေ့အချိန်လေးကလည်းဘူးရောင်မောင်ဘူးရောင်ကတော့ရော်လီရဲ့တင်းချုံမှုအောက်ကိုရောက်တော့လို့အေးစစ်စစ်ဖြစ်သွားပြီလို့သိရတယ်။နေပြည်တော်ကလည်းရော်လီကထိန်းသိမ်းထားတဲ့မွတ်စလင်တွေကိုလည်းကောင်းမွန်မှာစီဗီဒုက္ခတွေရှိစောင့်ရှောက်ထားတယ်။ဒါကတော့ကျွန်တော်တို့ဓာတ်ပုံမှတ်တမ်းတွေရောဗီဒီယိုဖိုင်တွေရောရောဒီ3မီဒီယာမှာရောကျွန်တော်သိနေရတဲ့အချက်တွေပေါ့။အဲတော့မောင်းတော်ရောဝိုင်းထားတာပေါ့နော်။တမဘယ်လိုတိုင်ရင်4 5ခုလောက်ကြီးကြီးတယ်လို့သိရ။မောင်းတော်ရောသူဝိုင်းထားတယ်။အဲဘယ်ရှင်တိုက်မလဲပေါ့။ဘယ်လိုနေပြီးပါလဲဘယ်လိုအရှင်ကိုတုံးပြီးတော့တိုက်မလဲပေါ့။အဲ့ဒါတော့မပြောတတ်ဘူး
။ဘူးတီတောင်မောင်းတော်မျိုးနယ်တွေမှာဖုန်းနဲ့အင်တာနက်တွေပိတ်ခံထားရတာမို့အခြေအနေနဲ့ပတ်သက်လို့ဒေတာကန်ရိုဟင်ဂျာတွေကိုရောရခိုင်ဒေတာကန်တွေကိုပါဆက်သွယ်မေးမြန်းရခက်နေပါတယ်။အာရကတက်တော် AA ရဲ့ထုတ်ပြန်ချက်မှာတော့ဘူးတီတောင်မောင်းတော်မျိုးနယ်မှာတိုက်ပွဲကြောင့်နေရက်စွန့်ခွာထွက်ပြေးရသူ2000နီးပါးရှိပြီးအဲ့ဒီအထက်က80ရာခိုင်နှုန်းဟာရိုဟင်ဂျာတွေနဲ့ ကျန်တဲ့20ရာခိုင်နှုန်းကရခိုင်နဲ့တခြားမျိုးနယ်စုတွေဖြစ်တယ်လို့ဆိုထားပါတယ်။ထွက်ပြေးတိမ်းရှောင်လာသူတွေကိုအေးအေးထိန်းချုပ်နေမြေမှာထိန်းသိမ်းရှောက်ရှောက်ထားပြီးလိုအပ်တဲ့လူသားချင်းစာနာမှုအကူအညီနဲ့စေဝါကူတာမှုတွေပေးထားတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။